American ပြည်ထောင်စုကကြာတာပြည်နယ်မှာထုတ်ပြန်လိုက်တဲ့လူမောင်ခိုကုမှုဆိုင်ရာအစီရင်ခံစာ TIP ထဲမှာမြန်မာနိုင်ငံကိုမနစ်ကလိုပဲအဆုံးဆုံးအဆင့် TR3 အဆင့်မှာဆက်ပြီးတော့သတ်မှတ်ထားပါတယ်။မြန်မာအစိုးရအနေနဲ့လူမောင်ခိုကုမှုတပ်ဖြည့်ရေးဆောင်ရွက်ရမှာအနိုင်ဆုံးဆန်သတ်မှတ်ချက်တွေကိုတော့အပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိတဲ့အပြင်တိတာထင်ရှားတဲ့ကြိုးပမ်းဆောင်ရွက်မှုမျိုးတွေလည်းမတွေ့ရတာကြောင့်အခုလို TR3 အဆင့်ဆက်ပြီးတော့သတ်မှတ်တာဖြစ်တဲ့အကြောင်းအစီရင်ခံစာမှာထောက်ပြထားပါတယ်။ငါးဖန်းလုံငါးမှာအတင်းအကျပ်အလုတ်ခိုင်းစေခံရသူတွေအပါအဝင်လူမောင်ခိုရာဇဝမှုတွေကိုစုံစမ်းအရေးယူတာမျိုးတော့တိုးလှုပ်လာတယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့အတော်ကြာနှောင့်နှေးနေတဲ့အကလေးလုံသားကာကွယ်ရေးဆိုင်ရာဥပဒေကိုအတည်ပြုနိုင်ဖို့ထက်လူကုန်ကူးမှုနဲ့ရင်ဆိုင်ခဲ့ရသူတွေကိုပို့ပြီးတော့အာရုံစိုက်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားတာပါ။ကလေးစစ်သားစုဆောင်းမှုနဲ့ပတ်သက်လို့ကတော့မနစ်ကအလားတူကာလနဲ့စာရင်မြန်မာစစ်တပ်ရဲ့ကလေးစစ်သားစုဆောင်းမှုနေသွားတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းအစီရင်ခံစာပြုစုတဲ့ကာလအတွင်းအတင်းအကျပ်အလုပ်ခိုင်းစင်မှုနဲ့ပတ်သက်တဲ့မူဝါဒတွေမရှိသလိုစီရေးမတည်မငြိမ်ဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာတော့ကလေးတွေကိုဆက်ပြီးတော့အသုံးချနေသေးတယ်လို့လည်းနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြထားတာပါ။ကုလသမဂ္ဂရဲ့ကလေးသင်ငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစီရင်ခံစာမှာတော့မြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်းမှုပြုလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့အစည်းထက်ကနေဖယ်ရှားထားပါတယ်။ကလေးစစ်သားစုဆောင်မှုတိတိတသားယော့နေသွားသလိုကလေးစစ်သားစုဆောင်မှုနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုခြေရခံပြီးအစီရင်ခံဖို့သဘောတူတာကြောင့်အခုလိုစီရင်ထက်ကဖယ်ရှားလိုက်တာလို့ကုလအစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်ရဲ့ TIP အစီရင်ခံစာမှာတော့လက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကရဲကြောင့်လူကုန်ကူးခံရမယ့်အခြေအနေပိုများလာတယ်လို့ပြောထားပါတယ်။အတင်းကျပ်အလုပ်ခိုင်းစေတာတွေရှိနေပြီးလူနည်းစုမွတ်စလင်သက်တမ်းကျော်ကိုထိန်းသိမ်းထားတယ်လို့အမေရိကန်ရဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုနေတဲ့တရုတ်နိုင်ငံကိုလည်းမြန်မာလိုပဲ TR3 အဆင့်မှာထည့်သွင်းထားတာပါ။ TR3 အဆင့်ဖြစ်သတ်မှတ်ခံရတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်၊အယ်ဂျီးရီးယား၊ဘီလာရုစ်၊မြန်မာ၊ဘရွန်ဒီ၊တရုတ်၊ကော်မိုရို၊ဂျူဘာ၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊လီဆိုတို၊နီကာရာဂွာ၊ပပွာနယူးဂီနီ၊ရုရှား၊တောင်ဆူဒန်၊ဆီးရီးယား၊တာခ်မင်နစ္စတန်နဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ကြပါတယ်။